ိုင်းနိုင်ငံတည်းကိုမြန်မာနိုင်ငံဘက်ကလူ90ကျော်တင်လာပြီးတရားမဝင်လူမောင်ခိုတင်သွင်းဖို့ကြိုးစားရင်းကားတိုက်မောက်ခဲ့တဲ့နေရာဟာစံခရပုရိခရိုင်ထောင်ဖာဖို့နေဆက်ကိန်းနဲ့ဆက်နမိုင်အကွာမှာဖြစ်တယ်လို့ထောင်ဖာဖို့ဒေသမှာနေထိုင်သူတဦးက RFA ကိုပြောပါတယ်မြန်မာလူမျိုး90ကျော်ကိုတင်ဆောင်လာတဲ့အဲ့ဒီကားတိုက်မောက်မှုနဲ့ပတ်သက်ပြီးထောင်ဖာဖို့ရက်စကန်ကိုဆက်သွယ်မေးမြန်းတဲ့အခါမှာရက်စကန်တာဝန်ရှိသူဒုတိယရဲမှူးစူတင်ဖုန်စီကအခုလိုပြောပါတယ်
ต่างดาวตายคนนึงแล้วก็บาดเจ็บ14คนผู้บาดเจ็บตอนนี้อยู่รอผลักดัน8คนอยู่ทองผาภูมิแล้วก็อีก6คนรักษาตัวอยู
่ลุงมังคูตีนลาได้ก้าหมอกได้เฉยๆโบรูเนี่ยนั่นเนี่ย4นาทีมาผิดดิอัตต30วินจินอมยตมี2อูเตซงเกเรลุไอ้เยยาชีก็ပြောပါတယ်ดายายาชีเกตู14อูชิปี10อูကိုทองผาภูมิเซยุมาเซกุตะไปเกเรอกุคันมาတော့ไอ้ดู10อูကိုทองผาภูมิเยสกันมาขออยู่ท้าเรลุပြောပါတယ်ပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့6ဦးကိုတော့ကန်ချနာပူရီဆေးရုံမှာဆေးကုပေးနေတယ်။တည်ဆုံသွားတဲ့အမျိုးသမီးကိုတော့ထောင်ဖာဖို့မှာပဲကြာသရွေးနေညနေမှာတကြိုမှာဖြစ်တဲ့အကြောင်းနဲ့ရဲစခန်းကခေါ်ယူဆောင်ရှောက်ထားတဲ့6ဦးကိုတော့မြန်မာနိုင်ငံဘက်အချမ်းကိုပြန်ပို့ဖို့စီစဉ်နေတယ်လို့ရဲအရာရှိကပြောသွားတာဖြစ်ပါတယ်။ကားမောက်မှုမှာဒဏ်ရာမရဘဲလွတ်မြောက်သွားသူတွေရှိပြီးဒဏ်ရာရသူတွေတော့ကိုပဲရဲစခန်းကခေါ်ယူထိန်းသိမ်းနိုင်ခဲ့တာလို့ဒေသခံမြန်မာတအုပ်ကပြောပြပါတယ်။ထောင်ဖာဖို့ဆေးရုံမှာဆေးကုသမှုခံယူနေတဲ့ဒဏ်ရာရသူတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ဒဏ်ရာရသူတွေရဲ့ဆွေမျိုးတဦးကကားတိတ်မောက်မှုမှာပါခဲ့တဲ့မြန်မာတွေဟာဖျားသုံးသူကနေထိုင်းနိုင်ငံဘန်ကောက်မှာအလုပ်လုပ်ဖို့လာသူတွေဖြစ်တယ်လို့ပြောပြပါတယ်။အဲ့ဒီသူတွေဟာမြန်မာနိုင်ငံအရရက်ကနေထိုင်းနိုင်ငံထဲကိုဝင်ရောက်အလုပ်လုပ်ဖို့ကြိုးစားရင်းဖျားသုံးသူမှာရှိတဲ့လူမောင်ခိုပွဲသားတွေနဲ့ဆက်သွယ်မိပြီးထိုင်းနိုင်ငံထဲကိုဝင်ရောက်ဖို့ကြိုးစားခဲ့တာလို့ပြောပြပါတယ်။ဘော်ရူးနေကဖြစ်ခဲ့တဲ့လူမောင်ခိုကတိတ်မောက်ခဲ့တာနဲ့ပတ်သက်ပြီးသူဆက်လက်ပြောပြတာကတော့
ဟုတ်ကဲ့ထောင်မဘုံကိုဖျားဖျားပြီးတော့ကျွန်တော်ဒီထပ်ဆောင်လို့ဘုံဖျားတကကာမလီဖျက်ပြီးမှဘန်ကောက်ကိုဝင်ရမှာပေါ့ထောင်မဘုံကိကိုဖျားရအောင်လို့သူကဒေါ်ကြီးကြီးနဲ့မောင်းလာတော့ဗောဥပဒေနဲ့မလုပ်ကင်းဘူးဆိုတော့ကဒီလိုမျိုးကလည်းခက်မြန်မြန်မလုပ်တာတော့ဗောသူကလုပ်ရတော့ဗောဆိုတော့ရဲမရှိတဲ့ချက်ဖျက်ဖို့အတွက်ကိုဒီသုံးလမ်းလုံးဖျက်ဖို့အတွက်ကိုမောင်းတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီကိုယ်မှဖြစ်တယ်တော့သူကသူမောင်းတာ
ဒါအပြင်မြန်မာလူမျိုးတွေထိုင်းဘက်ကိုပို့တဲ့အလုပ်ကိုလူမောင်ခိုကူးတဲ့ပွဲသားတွေကသူ့နယ်လိုက်လက်ဆင့်ကမ်းပို့ပေးတာလို့ပြောပြပါတယ်ဘန်ကောက်ကိုရောက်ဖို့အတွက်ဖျားသုံးစုကပွဲသားကနေထောင်ဖာဖို့ဘက်ကပွဲသားကိုလက်ဆင့်ခံပေးတယ်။အဲဒီကနေထောင်ဖာဖို့တာဝန်ခံကမ်ဘူရီတာဝန်ခံတို့ကဘန်ကောက်ကလူမောင်ခိုပွဲသားလက်ထက်ထည့်ပေးတာလို့အဲ့ဒီဒေသခံကပြောပြပါတယ်။ဖျားသုံးစုမှာလူမောင်ခိုပွဲသားရရှိရှိနေတယ်လို့တနေ့ကိုဖျားသုံးစုခိတ်ကနေထိုင်းဘက်ကိုတရားမဝင်ဝင်ရောက်နေတဲ့လူရည်အတွက်ဟာလဲရရှိပြီးရှိနေတာလို့အဲ့ဒီဒေသခံကပြောပါတယ်။ဒါအပြင်ဖျားသုံးစုရဲ့အချမ်းရဲ့လက်တလောစီဝါအဖြစ်ဆုံးစီဝါရေးလုပ်ငန်းဟာလူမောင်ခိုကုန်ကူးတဲ့လုပ်ငန်းပဲဖြစ်တယ်လို့ပြောပါတယ်။ဖျားသုံးစုကနေဘန်ကောက်အထိလူမောင်ခိုပို့တဲ့ပွဲသားတွေဟာတဦးကိုဘန်ငွေ 8,000 ကနေ 12,000 အထိယူတယ်လို့သိရပါတယ်။လမ်းမလျှောက်ပဲကားနဲ့တိုက်ရိုက်ဘန်ကောက်ကိုဝင်ကျင်တဲ့သူတွေဟာဘန်ငွေ 12,000 နဲ့အထက်ပေးရပြီးလမ်းမှာရက်ကြမယ်၊ gateway ကိုကွင်းပတ်လျှောက်ပေးမယ်ဆိုရင်တော့ဘန်ငွေ 8,000 ဝင်ကျင်ပဲယူတယ်လို့သိရပါတယ်။တကယ်လို့ထိုင်းနိုင်ငံနဲ့ဝင်ရောက်သူတွေဟာအဖမ်းဆီးခံခဲ့ရမယ်ဆိုရင်လည်းအဖမ်းခံရသူတွေကိုပွဲသားတွေကထိုင်းနိုင်ငံနဲ့မရောက်ရောက်အောင်ပြန်ပို့ပေးတာတွေရှိတဲ့အကြောင်းကိုစောစောကဒေတာခံကပဲအခုလိုဆက်လက်ပြောပါတယ်
။ဒါရရတော့အဲ့လိုတော့အန်ဒီရောမပြေဘူးလေ။ဖိုင်းတော့သူတို့တော့ငွေနဲ့ပြန်ချင်းသွားကြတာရှိတယ်။ရှင်းလို့မရရင်ပြန်ချပြန်တက်ပေါ့နော်။တကယ်လို့မရတော့ဘူးဆိုရင်တော့မကြသွားရင်လည်းသူတို့ကဒီတိုင်းဆိုတာနေတော့သုံးစုပြန်ပို့လို့ပေါ့။သုံးစုပြန်ပို့တော့အဲ့ဒီမှာသုံးစုမှာသူတို့ carry မားရည်ကြီးတယ်။အဲ့ဒီ carry မားရည်နေတော့သူတို့က free ပြန်ပို့ပေးရတာရှိတယ်လေ။ဘာလို့ဒီငွေသူတို့ကဒီလိုအတူရအောင်မပို့နိုင်လဲဆိုတော့နော်။နောက်တစ်ခါပြန်ပြီးတော့တကယ်လို့ချလာရင်သူတို့လည်းနင်းနာလာတဲ့အတွက်ကြောင့်လို့ကျွန်တော်အလကားပြန်ပို့ပေါ့။
ထိုင်းမြန်မာနယ်စပ်လမ်းကြောင်းတစ်လျှောက်ကလူမောင်ခိုလုပ်ငန်းတွေကြီးထွားနေတာဟာမြန်မာနိုင်ငံဘက်ကစီးပွားရေးကြာဆင်းနေတာတွေကြောင့်ရယ်မြန်မာနယ်စပ်ဘက်အချမ်းကစစ်အစိုးရတာဝန်ရှိသူတွေနဲ့လူမောင်ခိုပွဲသားတွေကြားဆက်နွယ်ပြီးလူမောင်ခိုစီးပွားရေးလုပ်ငန်းကိုလွတ်လွတ်လပ်လပ်လုပ်နေတာကြောင့်လို့ဒေသခံတွေက RFA ကိုပြောပါတယ်ခင်ဗျာ